China လက်နက်ကင်ဖွဲ့တွေနဲ့အတူအစိုးရအပြင်နိုင်ငံရေးပါတီတွေကကိုယ်စားလှယ်16ဦးစီပါဝင်တဲ့ပြည်သူ့ညီညာရေးဆွေးနွေးမှုပူးတဲ့ကော်မတီ UPDJC ရဲ့တတိယအစည်းအဝေးအတွင်းမှာတော့နိုင်ငံရေးဆွေးနွေးပွဲမူပေါင်းယူမှာပါဝင်မဲ့အချက်တွေကိုအဓိကဆွေးနွေးခဲ့ကြတာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတဲ့အခါမှာပါဝင်ရမယ့်ကိုယ်စားလှယ်အချိုးအစားကိစ္စကိုနိုင်ငံရေးအခြေအနေအစ်စ်နဲ့ကိုက်ညီအောင်သတ်မှတ်နိုင်ဖို့အတွက်မျှော်လင့်ထားတဲ့အကြောင်းပြည်ထောင်စုဝန်ကြီးဦးအောင်မင်းကအခမ်းအနားအဖွဲ့မိကုံးမှပြောပါတယ
်ကျန်ရှိနေတဲ့ကိုယ်စားလှယ်အချိုးအစားနဲ့အခြားဖိတ်ကြားတဲ့ကိုယ်စားလှယ်များကိစ္စကိုထူးထူးတိုင်ပြီးကြည့်ပါနိုင်ငံရေးအခြေအနေအစ်စ်ဆိုတာကိုလက်ခံနိုင်ရင်ကျန်ရှိနေတဲ့ပြဿနာများကိုလည်းတင်းတိတ်တိတ်ကြိုက်ွယ်ပြင်းရှင်းနိုင်ပါနောက်ဆက်အောင်ဒီယောဂပွဲဒီမှာနိုင်ငံရေးအခြေအနေသစ်နဲ့ကိုက်ညီမဲ့ကိုယ်စားလှယ်ချိုးစားမှုအခြေအနေပြုရင်သတ်မှတ်နိုင်တယ်လို့လည်းပြောရပါတယ်
ဒီကြေးရေးဆောင်ရွက်တဲ့လုပ်ငန်းစုတွေကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လည်းထောက်ခံတဲ့အကြောင်းအစိုးရမှတင်ပြခဲ့တယ်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညောင်ဝင်းကပြောပါတယ
်ကျွန်တော်တို့ဒီငြိမ်းချမ်းရေးဆောင်ရွက်ချက် process ကိုလုံးဝကျွန်တော်တို့ထောက်ခံတယ်လုံးဝအထူးကိမခံနိုင်ဘူးတန်းပြေတဲ့အနာဂတ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ဖို့ဆိုတာဒီငြိမ်းချမ်းရေးကမရှိမဖြစ်ပါအဲ့ဒါကြောင့်ကျွန်တော်တို့ NLD အနေနဲ့တော့ဒီလိုသဘောထားရှိကြအောင်ကျွန်တော်အစိုးရမှတင်ပြခဲ့ပါ
ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်တဲ့အခါမှာကြုံတွေ့ရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်နိုင်ငံရေးပါတီတွေအနေနဲ့တက်ဆွမ်းသလောက်ပါဝင်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်း Democratic Party မြန်မာအဖွဲ့ကဦးသူဝေကပြောပါတယ်
။ဒီလိုဆက်ပြီးတော့ကျွန်တော်တို့ UNDP ကိုဒီကသူနာတဲ့နေရာမှာအခက်အခဲတွေဟောတွေ့တယ်။အဲ့ဒီအခက်အခဲတွေနေပဲကျွန်တော်တို့မူလကအကျိုးကလက်ခဲ့တဲ့ဒီတိုင်းတော့ပြီးတော့လည်းကျွန်တော်တို့ကဒီခက်ခဲတွေကိုကြည့်တဲ့အောင်လုပ်နိုင်ပါလေဆိုတဲ့အရေးကြီးတဲ့ဒီကဖြစ်တဲ့ပြန်လာပုံစံရှိတဲ့ကနောက်တော့ရှိနေတာပါဝင်ပြီးလုပ်ပါမယ်။အဲ့ဒါကိုကျွန်တော်တို့နိုင်ငံရေးပါတီအားဖြင့်ပူဇော်အရေးနဲ့ကျွန်တော်ကြည့်ကြပါလေ။
ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲအတွင်းမှာတော့တက်မတော်ကအဆိုပြုတင်ပြထားတဲ့ပြည်အောင်စုငြိမ်းချမ်းရေးညီလာခံတက်ရောက်မယ့်ကိုယ်စားလှယ်အရေးအတွက်ကိစ္စကိုသာဆွေးနွေးခဲ့တယ်လို့ NLD ပါတီရဲ့ဗဟိုလုံးမှုဆောင်ဖွဲ့ဝင်ဦးညောင်ဝင်းကပြောပါတယ်
။အဲ့ဒီတက်မတော်ကပေးတဲ့အဆိုပြုချက်ကိုကျွန်တော်တို့ကဒီနေ့တနေ့ပုံပဲဆွေးနွေးတာ။တပြိုင်တည်းတော့မဟုတ်ပါဘူး။ကျွန်တော်တို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကလည်းသူတီးကြအခါမှဆွေးနွေးတယ်။ကျွန်တော်တို့ကလည်းနိုင်ငံရေးပါတီနဲ့ဆွေးနွေးတယ်။ဒီစည်းဝေးမှာကျွန်တော်တို့ကတက်မတော်ရဲ့အဆိုပြုချက်တွေကိုပြင်ဆင်ချက်နဲ့ကျွန်တော်တို့ပြင်ဆင်ပေးလိုက်တယ်။အဲ့ဒီပြင်ဆင်ပေးလိုက်တဲ့ဟာကိုလည်းကျွန်တော်တို့အစိုးရအဖွဲ့ရောတက်မတော်ရောလက်ခံတယ်။နောက်ပြီးတော့နိုင်ငံရေးပါတီအားလုံးတော့မဟုတ်ဘူးအများစုလက်ခံတယ်
ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဆွေးနွေးပွဲကိုမနေ့ဖက်မှာဆက်ပြီးကျင်းပမှာဖြစ်ပြီးတော့ဒီဆွေးနွေးပွဲပြီးသွားတဲ့အခါမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထည့်ဖုံးမှုဆိုင်ရာညှိနှိုင်းဆွေးနွေးပွဲ JICM ကိုလည်းဆက်လက်ကျင်းပဖို့ရှိရလို့သိရပါတယ်ရှင်